ဩစတြေးလျနိုင်ငံတွင်ခိုလုံခွင့်ရှောက်ထားသူတွေကိုယာယီထိန်းသိမ်းတဲ့လူဝင်မှုကြီးကြပ်ရေးမူဝါဒကိုကုလသမဂ္ဂအကြီးအကဲကိုယ်စားလှယ်တဦးကဝေဖန်ပြစ်တင်လိုက်ပါတယ်။ဩစတြေးလျနိုင်ငံကိုရောက်ရှိနေတဲ့6ရက်ကြာခီးစဉ်အတွင်းမှာလူခွင့်ရေးဆိုင်ရာကုလသမဂ္ဂမဟာမင်းကြီးနာဗီပီလေကဩစတြေးလျနိုင်ငံရဲ့ဒီမူဝါဒဟာနိုင်ငံတကာလူခွင့်ရေးကျင့်ဝတ်တွေကိုဖောက်ပြန်နေတယ်လို့ပြောသွားပါတယ်။ဒါ့အပြင်ဩစတြေးလျနိုင်ငံတွင်ခိုလုံခွင့်ရှောက်ထားတဲ့လေစီးပြေဒုက္ခသည်800ကိုမလေးရှားပြန်ပို့ဖို့စီစဉ်နေတာကိုလည်းဝေဖန်ခဲ့ပြီးဒါဟာကုလသမဂ္ဂရဲ့ဒုက္ခသည်ဆိုင်ရာသဘောတူညီချက်ကိုချိုးဖောက်တာဖြစ်တယ်လို့ပြောပါတယ်။ပြန်ပို့ခံရမယ့်လူတွေထဲမှာမြန်မာနိုင်ငံကလေစီးပြေရိုဟင်ဂျာတွေလည်းပါဝင်ပါတယ်။စတနီမျိုးကနေ VOA သတင်းတော် Film မှာစာသတင်းရေးသားထားတာကိုကိုသားညုံကအပြည့်အစုံဆက်ပြီးပြောပြပေးပါမယ်ရှင
်။လူခွေးဆိုင်ရာကုလသမဂ္ဂမဟာမင်းကြီး Navi Pillay ဟာဩစတြေးလျနိုင်ငံခီးစဉ်အတွင်းမှာမြောက်ပိုင်းဒါဝင်မြို့ကလူဝင်မှုကြီးကြပ်ရေးဌာနထင်းသိမ်းစခန်းတစ်ခုကိုတွားရောက်ခဲ့ပါတယ်။အဲဒီမှာခလုံခွေးရောက်ဖို့ရှောက်ထားစောင့်စားနေသူတွေရဲ့အခြေအနေဟာစိတ်ပျက်စရာခက်ခဲကြမ်းတမ်းတဲ့အခြေအနေအောက်မှာရှိတာကိုမြင်တွေ့ရတယ်လို့သူကပြောပါတယ်။အခုဒီခီးစဉ်ကိုဩစတြေးလျအစိုးရဘက်ကဖိတ်ကြားလို့သူရောက်လာတာပါ။ပင်လယ်ပြင်ကနေပြီးတော့ဩစတြေးလျနိုင်ငံတွင်ကိုခိုးဝင်လာတဲ့လှေစီးပြေးဒုက္ခသည်တွေကိုထိထိရောက်ရောက်ဟန့်တားနိုင်ဖို့နဲ့ဩစတြေးလျမှာရှိတဲ့ထင်းသိမ်းစခန်းတွေအတွင်းကခလုံငွေလျှောက်ထားသူယာနဲ့ချီပြီးမလေးရှားနိုင်ငံကိုပြန်ပို့မယ်ဆိုတဲ့ကိစ္စတွေပေါ်မှာသူကလာရောက်စစ်ဆေးတာဖြစ်ပါတယ်။ဩစတြေးလျအနေနဲ့တရားမဝင်ဝင်ရောက်လာတဲ့အခုလိုဒီလှေစီးပြေးဒုက္ခသည်တွေကိုပြန်ပို့ဖို့စီစဉ်တယ်လို့ပဲတစ်ဖက်မှာတော့မလေးရှားနိုင်ငံမှာဒုက္ခသည်ဖြစ်နေအတိအမှတ်ပြုခံရသူ4000ကိုတော့လက်ခံသွားမယ်လို့သိရပါတယ်။ဒီစီစဉ်ဟာဩစတြေးလျနိုင်ငံတွင်လူကုန်ကူးမှုကိစ္စတွေကိုဟန်တားနိုင်မှုဖြစ်တယ်လို့ဩစတြေးလျအာဏာပိုင်တွေကပြောပါတယ်။ငွေပေးပြီးတော့ဩစတြေးလျနိုင်ငံကိုပင်လယ်ပြင်ကတဆင့်သွင်းပေးနေတာတွေကိုဟန်တားနိုင်မယ်ဆိုရင်ဒီလုပ်ငန်းတွေထိခိုက်သွားနိုင်တယ်လို့ဩစတြေးလျဘက်ကနေပြောမျှော်လင့်ထားပါတယ်။ဒါပေမဲ့လည်း Navi Pillay ကတော့ဒီစီစဉ်ဟာနိုင်ငံတကာဥပဒေကိုချိုးဖောက်တဲ့လုပ်ရလို့မြင်ပါတယ
်။ If Australia is serious about this policy of sending 800 people out to Malaysia,then I think it
Malaysia နိုင်ငံကိုဒီလူ800ပြန်ပို့ဖို့အတွက် Australia နိုင်ငံဘက်ကဆောင်ရွက်နေတာဟာကျွန်မအမြင်ကတော့ဒုက္ခသည်များဆိုင်ရာသဘောတူညီချက်ကိုချိုးဖောက်တာပါပဲ။ညှဉ်းပန်းနှိပ်စက်မှုတားမြစ်ရေးဆိုင်ရာနိုင်ငံတကာဥပဒေဒုက္ခသည်များဆိုင်ရာနိုင်ငံတကာဥပဒေတွေကိုလက်မှတ်မထိုးထားတဲ့နိုင်ငံကိုဒီဒုက္ခသည်တွေကိုပြန်ပို့လို့မဖြစ်ပါဘူး။သူတို့အတွက် Malaysia မှာဘာအကာအကွယ်မှမရှိပါဘူး။ဒါကြောင့်မို့နိုင်ငံတကာစံနှုန်းသတ်မှတ်ချက်တွေကိုကင်ဆယ်ထားတဲ့ Australia တွေအနေနဲ့ဒီလိုကိစ္စမျိုးတွေကိုမလုပ်ဆောင်သင့်ပါဘူး။
ဒါနဲ့ပတ်သက်လို့တော့ Miss Pillay ဟာ Australia နိုင်ငံရဲ့ဝန်ကြီး Kevin Rudd နဲ့ပုံမှန်လင်းလင်းဆွေးနွေးပြောဆိုခဲ့ပါတယ်။ Malaysia နိုင်ငံမှာရှိတဲ့မြန်မာနိုင်ငံသားဒုက္ခသည်များမဟာမိတ်အဖွဲ့ရဲ့ဥက္ကဋ္ဌကိုသူရအောင်ကတော့ဒီလူတွေကိုနေရပြန်ပို့မယ်ဆိုရင်စိုးရင်ရတဲ့အခြေအနေတွေရင်ဆိုင်ရနိုင်တယ်လို့ဆိုပါတယ
်။အဲဒီမှာမြန်မာနိုင်ငံသားကမပါဘူးဆို300ကျော်ကျော် 400 လောက်ပြန်ပါလိမ့်မယ်။သူတို့အကြောင်းပြချက်ကလူကုန်ကူးမှုတိုက်ချက်ကြီးတဲ့ဒီလူတွေကဒီနိုင်ငံမှာဒုက္ခတွေအများရောက်တယ် Malaysia နိုင်ငံမှာဟာရက်ဖျူဂျီတက်ပရိုတက်ရှင်မရှိဘူး immigration ဖမ်းဆီးတယ်နှိပ်စက်တယ်နောက် raid လုပ်ခံရတယ်ဟာနောက်ကျိန်းတွေနေပြစ်ပေးခံတယ်ဒါတွေကိုသူတို့ကမခံနိုင်လို့ဒီကနေသူတို့ကစွန့်ခွာထွက်သွားပြေးသွားတယ
်ဟုတ်ကဲ့ဒီလူတွေကရောဒီခုနကပြန်ပို့ခံရမဲ့လူတွေကရောဘယ်လိုပုံစံမျိုးနဲ့ Australia ရောက်သွားတာလဲခင်ဗျ
သူတို့က Malaysia နဲ့သူတို့ထွက်ပြေးသွားတယ်ထွက်ပြေးပြီး Indonesia ရောက်တယ် Indonesia နဲ့မှတဆင့်ရောက်တဲ့လူရောက်တာညာတော့မှလေပြတ်ပြီးသေသွားတဲ့လူတွေရှိတယ်ဟလာဒီလိုနဲ့တို့အသက်ဝင်ဆွံ့ပြီးတော့တို့သွားကြတာ
ဟုတ်ကဲ့လူကုန်ကူးတယ်လို့ဆိုရအောင်လူကုန်ကူးတဲ့ဂိုင်းနေနဲ့ရောပတ်သက်မှုရှိလား
ဟိုကျွန်တော်ပြောပြမယ်ဒါကတော့ကျွန်တော်တို့ဘလုံးမှဒါနဲ့ပတ်သက်ပြီးတော့ပြောလို့တော့မရဘူးတို့ကအင်ဒိုနီးရှားရောက်သွားတယ်အင်ဒိုနီးရှားနေပြီးတော့ဟလာဒီကနေဟိုဘက်မှာပွဲစားတွေတော့ရှိကောင်းလဲရှိနေလိမ့်မယ်လေဟလာဒါပေမဲ့ခုနကကျွန်တော်ပြောသလိုဒါဩစတြေးလျကနေပြီးတော့အကြောင်းပြချက်တစ်ခုအနေနဲ့တို့အနေနဲ့လူကုန်ကူးမှုတိုက်ဖျက်ဖို့ဆိုပြီးအကြောင်းပြချက်တစ်ခုအနေနဲ့မလေးရှားနဲ့လက်ဝါးရိုက်ပြီးတော့ဒါတဲ့ refugee တွေကိုဒီပြန်ပို့တာလို့ပဲကျွန်တော်ကယူဆတယ်
။မလေးရှားမှာရှိတဲ့လူခွင့်ရေးရှင်တွေကတော့ Australia တန်ရုံကိုဒီနေ့ပဲဒီကိစ္စနဲ့ပတ်သက်ပြီးတော့ကန့်ကွက်တဲ့အကြောင်းစာပေးပို့ပါတယ်။ Australia နိုင်ငံဟာကုလသမဂ္ဂရဲ့ဒုက္ခသည်များဆိုင်ရာသဘောတူညီချက်ကိုလက်မှတ်ထိုးထားပြီးမဲ့မလေးရှားနိုင်ငံကတော့လက်မှတ်မထိုးပါဘူး။ Australia နိုင်ငံမြောက်ပိုင်းကိုပင်လယ်ပြင်ကတဆင့်လှေစီးပြေးဒုက္ခသည်တွေဝင်ရောက်မှုဟာလက်ရှိအစိုးရအတွက်တော့အတော်လေးကတိကောက်ဖြစ်နေရပါတယ်။ဩစတြေးလျကနေဆက်မြင့်တွေမလုံခြုံမှုနဲ့ပတ်သက်ပြီးတော့အတိုက်ခံတွေဘက်ကဆွဆွဲတိုက်ခိုက်တာမျိုးတွေလည်းကြုံနေရပါတယ်ခင်ဗျာ